မြန်မာနိုင်ငံကရခိုင်ရေးပြဿနာကိုနိုင်ငံတကာကအပြုသဘောနဲ့ချဉ်းကပ်ဖို့နဲ့ဒီလိုမှမဟုတ်ရင်ဘေးထွက်ဆိုးကျိုးတွေဖြစ်ပြီးပြဿနာဖြစ်ရှင်းနေတာတွေကိုထိခိုက်နိုင်တယ်လို့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကဒီကနေ့ကျင်းပတဲ့လူ့အခွင့်အရေးကောင်စီမှာသတိပေးပြောဆိုခဲ့ပါတယ်။ဒါပေမဲ့ဗြိတိန်နဲ့ကနေဒါအပါအဝင်နိုင်ငံတချို့ကတော့ရခိုင်ရေးဟာလူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရဖြစ်ပြီးဒီအတွက်တာဝန်ရှိသူတွေကိုအရေးယူရမယ်လို့နိုင်ငံတကာကတိုက်တွန်းနေတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီကသတင်းကိုတော့ကိုသားညွန့်ဦးကစူးစီးတင်ပြမှာပါရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်ကျင်းပနေတဲ့လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးကိုပြည်သူ့ဝင်ကြီးဦးကျော်တင်ဦးဆောင်တက်ရောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာဒီနိုင်ငံတကာကအာရုံထားနေတဲ့ရခိုင်အရေးကိစ္စကိုအဓိကရှင်းလင်းပြောဆိုခဲ့တာပ
ါ The Rakhine issue is not a religious one
မြန်မာနိုင်ငံရခိုင်အရေးကိစ္စဘာသာအယူဝါဒချာပြဿနာမဟုတ်ပါဘူးရခိုင်ပြည်နယ်မှာအခုကြုံနေရတဲ့အခြေတည်းတွေဟာရွှေပြောင်းဝင်ရောက်မှုအရင်းမြစ်ရှင်ပြန်ရယူလိုမှုဆင်းရဲမွေးတည်မှုတရားဝင်စမိုးဆိုင်ကိစ္စတွေပေါ်နေနိုင်ငံရေးနဲ့စီးပွားရေးရာစိန်ခေါ်အကဲစမ်းချက်တွေဖြစ်ပါတယ်။မကြသေးရင်ကမှပဲဒီလိုလူမှုအတိုင်းဝန်းကြပြိပကာအမျိုးသားလုံခြုံရေးနဲ့အကြမ်းဖက်ဝါဒဆွဲအခြေအနေတွေအထိထိခိုက်တက်ရောက်မှုတွေလည်းဖြစ်လာပါတယ်
။သူအတစ်တက်ပြီးတဲ့နောက်ပိုင်းအတိုက်ခံလုပ်မှုတွေကြောင့်ပဲကော်ဖီအန်နန်ကော်မရှင်ဖွဲ့စည်းတာလိုမျိုးရခိုင်ရေးကင်တွယ်ဖြစ်ရှင်းမှုတွေကိုရဲတင်းတင်းဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လို့2016နဲ့2018ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အခြေအနေတွေပြောင်းသွားရတယ်ဆိုပြီးတော့ဒီနောက်ပိုင်းဖြစ်လာတဲ့ပြဿနာတွေအပေါ်မှာအကြမ်းဖက်အာဆာလက်နက်ကိုင်ဖွဲ့နဲ့မမှန်သတင်းဝါဒဖြန့်ချီမှုတွေကိုပြစ်တင်သွားပါတယ်
။ Little is known or reported in the media about many people of Rakhine and other ethnic minorities.
ဒီဖွဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်လူမျိုးတွေနဲ့တခြားလူနည်းစုလူမျိုးတွေဟိန္ဒူဘာသာဝင်တွေလည်းသူတို့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးကြရတယ်ဆိုတာကိုသတင်းမီဒီယာတွေရောသိရသူတွေရောအတော့ကိုနဲပါတယ်။ဒီအစီအဖွဲ့ရဲ့သူတို့လုံဆောင်မှုတွေချင်းချောက်မှုတွေနဲ့မမှန်မကန်ပြောဆိုဖျားယောက်မှုတွေကြောင့်လည်းဒီလောက်ဆုလိုက်ပြောလိုက်ဖက်ပြေးတာတွေဖြစ်ခဲ့ရတာပ
ါအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကိုနှိမ်နင်းတဲ့နေရာမှာဘေးထွက်ဆိုးကျိုးတွေဖြစ်လေရှိတယ်ဆိုပေမဲ့အစိုးရအနေနဲ့တော့တပ်တွေအခိုင်အမာရှိလို့ရှိရင်ထိထိရောက်ရောက်ကိုရေးယူသွားမယ်လို့လည်းပြည်သူ့ဝန်ကြီးဦးကျော်တင်ကအခိုင်အမာပြောဆိုခဲ့ပါတယ
် In the fight against terrorists who use civilian recruits
တရားဝင်သုံးဆန်းနေတဲ့ကျဆက်ဝါရဆွဲတက်ခတ်မှုတွေကိုတံပြန်နှိမ်နင်းတဲ့နေရာမှာအကြမ်းဖက်တက်ခတ်မှုတွေဘေးထွက်ဆိုးကျိုးတွေအရသာထိခိုက်မှုတွေဖြစ်လေရှိပါတယ်။ဒါမှမဟုတ်လူခွေချုပ်ပေါင်းမှုဆွဆွဲချက်တွေနဲ့ပတ်သက်လို့ခိုင်မာတဲ့တပ်တွေထောက်ထားရရှိရင်တော့တာဝန်ရှိသူတွေကိုဥပဒေအရအရေးယူရပါလိမ့်မယ်
။ဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်အတွင်းလူမှုအသိုက်အဝန်းတွေပြန်လည်ထူထောင်ရေးကိစ္စအစိုးရရဲ့ဆောင်ရွက်ချက်တွေမှာ UNDP နဲ့ UNHCR တို့ကိုပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူလိုက်ပြီလို့လည်းလူခွေကောင်စီရဲ့ဒီမေကွန်းထဲမှာထည့်သွင်းကြေညာသွားပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နိုင်ငံတကာရဲ့ချင်းကပ်မှုတွေမှာအပြုသဘောမဆိုင်ရင်တော့ဒါဟာဘေးထွက်ထိခိုက်မှုတွေရှိလာလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်
။ Our main focus now should be addressing the humanitarian
situation. ဒါကလူမှုဘဝရပ်တည်မှုဆိုင်ရာအချက်အလက်ကိုကန့်ကွက်ဖြေရှင်းဖို့ဒုက္ခတွေပြန်လာဖို့နေရာချထားပေးဖို့ဒေသဖွံ့ဖြိုးရေးဆောင်ရွက်ဖို့လူမှုအသိုက်အဝန်းတွေညီညွတ်စွာအတူရှင်တွဲနေထိုင်ပြီးပြန်လည်တည်မြှောက်ဖို့ကိစ္စတွေပဲဖြစ်ပါတယ်။ဒီလိုအရေးကြီးတဲ့အချိန်ကမှတော့နိုင်ငံတကာအသံဝင်ရဲ့အားပေးကူညီမှုအပြည့်အစုံချင်းကပ်မှုတွေကအရေးကြီးပါတယ်။အပြည့်အစုံမဆန်တဲ့ဆောင်ရွက်မှုတွေဟာဘေးထွက်ဆိုးရွားတွေရှိပါတယ်။လူမှုအသံဝင်တွေမှာမညီမျှမှုတွေပိုဖြစ်စေပြီးပြည်လဲတင့်မြတ်ရေးမှာရရှိထားဆောင်ရွက်ချက်တွေကိုလည်းထိခိုက်စေနိုင်ပါတယ်
။အခုဒီကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်လူခွင့်ကောင်စီမှာရခိုင်ရင်းနဲ့ရွန်ဂျာဒုက္ခတဲ့ကိစ္စဟာထိတ်တန့်အကြောင်းအရာတစ်ခုဖြစ်လာနိုင်ပါတယ်။အထူးသဖြင့်တော့ဒီဥရောပသမဂ္ဂဘက်မှာရခိုင်ရေးမှာတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုအေးအေးတန်ခတ်မှုတွေလုပ်ဖို့အတွက်လှုံ့ဆော်နေတယ်လို့ပဲလူခွင့်ကောင်စီမှာလည်းမြန်မာအရေးကိုနိုင်ငံတကာကပူးပေါင်းကင်တွယ်ဖို့တွန်းအားပေးမှုတွေရှိနေပါတယ်။ဗြိတိန်နဲ့ကနေဒါနိုင်ငံကလည်းရခိုင်ပြည်နယ်အတွင်းဖြစ်ခဲ့တဲ့ဒီကိစ္စတွေဟာအက်သနစ်ကလင်းစင်လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ဒီနေ့အစည်းအဝေးမှာသတ်မှတ်သုံးထုတ်ခဲ့ကြပါတယ်
။ The UK is clear.that the despicable atrocities carried out
in the Rohingya community in the Lumu Taiwan Bo aku lo ye set set pyu ya ri ha myo na su alai shin lin phe sha de lou ya ba myama nai ngan twin taya sin ye ha pwin lin mu mi shi bae yong ji mu ne ba ra chaung di lou ya bo tawin shi tu de ko belo a ye yu nai mle so ra britain nai ngan anine နိုင်ငံတကာမိဖက်တွေနဲ့အတူနီလန်းရှာဖွေသွားမှာပါ။
ပြည်တော်စုဝန်ကြီးဦးကျော်တင်ကတော့ရခိုင်မှာဖြစ်ခဲ့တာတွေဟာအက်သနစ်ကလင်းစင်းဆိုတဲ့အတုံးနှုံးကိုရောဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုဆိုတဲ့အတုံးနှုံးကိုပါလက်မခံပါဘူး။လက်ရှိအစိုးရအသစ်ခေါင်းဆောင်တွေဟာဒီမိုကရေစီနဲ့လွတ်မြောက်ရေးအတွက်နှစ်ပေါင်းများစွာရပ်တည်လှုပ်ရှားခဲ့သူတွေဖြစ်တာမို့လို့ဒီလိုမျိုးရာဇဝတ်မှုမျိုးတွေကိုလက်ခံမှာမဟုတ်ဘဲနဲ့ဒီလိုဖြစ်ရမျိုးမဖြစ်အောင်လဲကာကွယ်သွားကြမဲ့သူတွေဖြစ်တယ်ဆိုပြီးတော့ခုခံပြောဆိုခဲ့ပါတယ်ခင်ဗျာ။